မြန်မာစစ်တပ်ကိုလက်နက်ခဲယောင်ချမှုပိတ်ပင်ကတ်တရေးတောင်းဆိုတာမျိုးမလုပ်ဖို့ရှေ့တောင်အရှနိုင်ငံကိုးနိုင်ငံကကုလသမဂ္ဂကိုတိုက်တွန်းထားတယ်လို့ပြည်နာသတင်းဌာနရဲ့သတင်းဘုံမှာရေးထားပါတယ်။လိုင်းစတန်စတိုင်းနိုင်ငံရဲ့သတင်းမှန်သူကိုကိုကားပြီးဝါရှင်တန်အခြေစိုက်RFA သတင်းဌာနမှာထဲမဲ့မြန်မာနိုင်ငံကိုလက်နက်ခဲယောင်မျိုးစုံတိုက်ရိုက်ဓမ္မမှုတော်ဝိုက်ပြီးတော့ထောက်ပံ့တာရောင်းချတာဓမ္မမှုလွှဲပြောင်းပေးတာကိုချက်ချင်းရဆိုင်ရေးဆိုတဲ့စာကြောင်းကိုဖော်ပြပေးဖို့အာဆီယံ၉နိုင်ငံကပေးပို့တဲ့စာထဲမှာဖော်ပြထားတယ်လို့ဘီနာသတင်းဌာနရဲ့သတင်းမှာဖော်ပြထားပါတယ်။လန်စတန်စတိုင်းနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာဒုတိယမြေတမ်းကိုယ်စားလှယ်ဂျီယော့စ် သတင်းဌာနကအီးမေးပို့မေးမြန်းခဲ့ပေမဲ့တုံ့ပြန်ချက်မရခဲ့ပါဘူး။အင်ဒိုနီးရှားနိုင်ငံခြားရေးဌာနပြောခွင့်ရသူကဒီစာနဲ့ပတ်သက်ပြီးသူမသိတဲ့အကြောင်းနဲ့အာဆီယံကိုမေးဖို့ Reuters သတင်းဌာနကိုပြောပါရယ်။အာဆီယံပြောခွင့်ရသူကိုမေးမြန်းခဲ့ပေမဲ့တုံ့ပြန်ချက်မရပါဘူး။ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာဆုံးမချက်မူကြမ်းတစ်ခုကိုပြီးခဲ့တဲ့သတင်းဘက်ကမဲခွဲဆုံးဖြတ်ဖို့စီစဉ်ခဲ့ပြီးမှပြန်ရွှေ့ဆိုင်းထားတာဖြစ်ပြီးထောက်ခံမှုပိုရဖို့အခုလိုရွှေ့ဆိုင်းထားတာလို့တန်တမန်တို့ကပြောပါရယ်။